တရုတ်နိုင်ငံဘက်ကရှော့ပေါ်တဲ့ဈေးနဲ့လက်နဲ့ရောင်းချဖို့ကမ်းလှမ်းလာတဲ့ကိစ္စကိုသူ့အနေနဲ့လက်ခံမှုဆုံးဖြတ်လိုက်တဲ့အကြောင်းဖိလစ်ပိုင်သမ္မတရက်ဒီကိုဒူတာတေးကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒါဟာဆိုရင်တစ်ချိန်ကအစိမပြေဖြစ်ခဲ့တဲ့အင်းနီးချင်းနိုင်ငံနှစ်ခုကြားမှာနှွေးနှွေးထွေးထွေးဆက်ဆံရေးရှိတဲ့နောက်ဆုံးလက္ခဏာတရားလေးဖြစ်ပါတယ်။ဒူတာတေးကတပ်ဖွဲ့ဝင်တွေရဲ့ရှေ့မှာမိကုံးပြောဆိုရမှာဒီလက်နဲ့ခရမ်းတွေကိုလက်ခံဖို့အတွက်စစ်ဖက်ဆိုင်ရာအရာရှိတွေကိုတရုတ်နိုင်ငံထံဆေလွတ်ဖို့ကာကွယ်ရေးဝန်ကြီးကိုသူအမိန့်ပေးမှဖြစ်တယ်လို့ဆိုပါတယ်။ဒီလက်နဲ့ခရမ်းတွေအတွက်ကြားတင်ငွေကို25နှစ်အချိန်ယူပြီးတော့ပေးလို့ရတဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့တခြားအသေးစိတ်တော့ပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံကအဲ့ဒီမှာအဆင့်အင့်ရှိပြီးနေတဲ့ခရမ်းမိကျောက်တွေကိုဝယ်ဖို့အတွက်အတင်းတိုက်တွန်းခဲ့တယ်။ဒါကိုကျွန်တော်ကလက်ခံမှဖြစ်ပါတယ်။သူတို့ဘက်ကမြန်မြန်ဆန်ဆန်လှုပ်စေခြင်းနေတယ်လို့ဒူတာဒေးကပြောပါတယ်။သူတို့ဘက်ကပြီးနိုင်တယ်ကျွန်တော်တို့အနေနဲ့တခြားကိုမေးနေစရာမလိုဘူးဒါဟာအလကားပေးတာမဟုတ်ပါဘူးတကယ်တော့25နှစ်တာကာလအတွင်းပြီးချေခွင့်ပြုထားတာဖြစ်ပါတယ်လို့ပြောပါတယ်ဖိလစ်ပိုင်စစ်တပ်အနေနဲ့စနိုက်ပါရိုင်ဖယ်တနတ်တွေရုရှားထံကနေဝယ်ယူဖို့စဉ်းစားသုံးသပ်နေတဲ့အကြောင်းလဲဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လော်ရန်ဇာနာကပြောပါတယ်ဖိလစ်ပိုင်ကြီးတပ်နဲ့ရေတပ်အနေနဲ့ဘလို့သဘောတူညီချက်ပြုလို့ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့လေ့လာသုံးသပ်နေတဲ့အကြောင်းပြောပါတယ်လော်ရန်ဇာနာဟာဒူတာတေးရဲ့အမိန့်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံကိုတွေ့ရောက်ခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာဆိုရင်1986ခုနှစ်မော်စကိုနဲ့တန်တမန်ရေးစတင်တိဆောက်ပြီးခဲ့တဲ့နောက်ပိုင်းမှာဖိလစ်ပိုင်ကာကွယ်ရေးအကြီးအကဲတဦးအနေနဲ့ပထမဦးဆုံးရုရှားနိုင်ငံကိုတွေ့ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။